ထိုင်းမှာနေဆက်ကမေလဒုက္ခတွေခံမှာနေထိုင်တဲ့ခရင်တိုင်းရင်းသားဒုက္ခတွေ၂၃ဦးအတန်းဆုံးကြီးပြီးမှာတောင်ကိုရီးယားနိုင်ငံဆိုမျိုးကိုရောက်ရှိကြမှာဖြစ်ပါတယ်သူတို့တွေကယူအန်အေစီအာဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကနေကြားဝင်ဆောင်ရွက်ပေးမှုနဲ့တောင်ကိုရီးယားနိုင်ငံမှာအခြေချနေထိုင်မှုအတွက်တွားရောက်ကြတာဖြစ်ပါတယ်အပြည့်အစုံကိုကိုယ်စားဝန်နိုင်ငံတင်ပြပေးပါလ ဒုတိယတော့ဖြစ်နေရောက်လာကြမယ်ကျန်9ယောက်ကတော့အောက်ကုလဇန်ပိုင်းမှာရောက်လာကြမယ်လို့ဆိုပါတယ်ကျွန်တော်တို့အခုတန်လွင့်နေတဲ့အချိန်မှာရောက်လာကြမယ်ဒုက္ခတွေရဲ့အခြေအနေကိုစိုးမြို့ဤချွန်းလေးစိတ်မှာတွားချုံနေတဲ့ယွမ်နိစီယာယုံကပြန်ကြားရေးတာဝန်ခံဟိရှင်းကအခုလိုရှင်းပြပါတယ
် 23 refugees from camps in Thailand are Karen refugees from Myanmar.They are arriving as part of South Korea's three-year pilot resettlement program.
ခုလာရောက်ကြမဲ့ဒုက္ခသည်23ဦးဟာထိုင်းနိုင်ငံမှာဖွင့်ထားတဲ့ဒုက္ခသည်စခန်းကတည်ရင်တိုင်းရင်းသားတွေဖြစ်ပါတယ်။သူတို့ဟာတောင်ကိုရီးယားအစိုးရရဲ့သုံးနှစ်စံသက်ရှေ့ပြောင်းအခြေချနေထိုင်ရေးစီမံကိန်းရရောက်လာကြတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရဟာထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကနေမြန်မာပြည်ကဒုက္ခသည်50ကျော်ကို2015နဲ့2016တို့မှာလည်းလက်ခံခဲ့ပြီးဖြစ်ပါတယ်။ဒီအဖွဲ့ဟာဒီစံတပ်စီမံကိန်းရဲ့နောက်ဆုံးအတုဖြစ်ပါတယ်
။ကိုရီးယားအစိုးရကမြန်မာဒုက္ခသည်86ယောက်ကို3နှစ်ကြာအစမ်းစီမံချက်အဖြစ်ချမှတ်လုပ်ဆောင်နေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့စတင်အကောင့်ထည့်ဖော်ခဲ့တဲ့ဒီအစမ်းစီမံချက်ကို2015ခုနှစ်မှာစတင်ခဲ့တာမှာအဲ့ဒီနှစ်ကမြန်မာဒုက္ခသည်22ယောက်ကိုလက်ခံခဲ့ပြီးမနှစ်2016ခုနှစ်တုန်းကတော့ဒုက္ခသည်34ယောက်ကိုလက်ခံခဲ့ပါတယ်။အခုရောက်လာကြတဲ့မေလဒုက္ခသည်စခန်းကလူတွေကတော့တတိယအတုအဖြစ်နဲ့ရောက်လာကြတာဖြစ်ပါတယ်ဒုက္ခသည်တွေရွှေပြောင်းအခြေစားနေထိုင်ရေးအတွက်တောင်ကိုရီးယားအစိုးရက2003ခုနှစ်မှာဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်2015ခုနှစ်မှာထိုင်းနိုင်ငံနေစားကဒုက္ခသည်တွေကိုစတင်လက်ခံခဲ့တာဖြစ်ပါတယ်ကုလသမဂ္ဂကအကြံပြုထောက်ခံထားတဲ့မြန်မာဒုက္ခသည်တွေရဲ့အမည်စင်းကိုတောင်ကိုရီးယားအစိုးရကစစ်စစ်ပြီးသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာနဲ့ကျမရဲ့အခြေအနေကောင်းမွန်ခြင်းရှိမရှိဆိုတာတွေကို၅လကြာလောက်စစ်ဆေးပြီးမှကိုရီးယားနိုင်ငံကိုခေါ်ယူတာဖြစ်ပါတယ်။အခုခေါ်ယူတဲ့စမ်းသပ်စီမံကိန်း၃နှစ်တက်တမ်းပြည့်သွားပေမဲ့လည်းတောင်ကိုရီးယားအစိုးရအနေနဲ့ဒါကိုအမြဲတမ်းအစီအစဉ်တစ်ခုအဖြစ်လှုပ်ဆောင်သွားလိမ့်မယ်လို့မျှော်လင့်ကြောင်းဟင်းရှင်းကပြောပါတယ်
။ We are very thankful to the Korean government for having this program.Especially considering the fact that the number of displaced persons around the world have been increasing.
ဒီစီစဉ်ကိုအကောင့်ထည့်ဖို့လှုပ်ဆောင်ပြီးတဲ့အတွက် UNHCR အနေနဲ့ကျေးဇူးတင်ပါတယ်။အထူးသဖြင့်နေရာစွန့်ခွာထွက်ပြေးသူအရေးအတွက်ကမ္ဘာတစ်ဖက်နှစ်စဉ်တိုးလာနေတဲ့အချိန်မှာအခုလိုလှုပ်ဆောင်တဲ့အတွက်ကျေးဇူးတင်တာဖြစ်ပါတယ်။တောင်ကိုရဲ့အစိုးရအနေနဲ့ခုံလုံခွင့်လျှောက်ထားသူအရေးအတွက်တိုးပြီးလက်ခံနေတာကိုတွေ့ရပါတယ်။တောင်ကိုရဲ့အစိုးရအနေနဲ့ဒီအစီအစဉ်ကိုအမြဲတမ်းအစီအစဉ်ဖြစ်လှုပ်ဆောင်ပြီးအာရှဒေတာကဒုက္ခဒေဒီတာမကပဲတခြားဒေတာတွေကဒုက္ခဒေဒီကိုပါလက်ခံဖို့ကျမတို့ညွှန်လင့်ပါတယ်
။တောင်ကိုရီးယားနိုင်ငံကိုရောက်တဲ့အခါမှာတော့မြန်မာဒုက္ခသည်တွေကိုအလုပ်လုပ်ခွင့်နဲ့နေထိုင်ခွင့်ရှိတဲ့ F2 ဗီဇာထုတ်ပေးပါတယ်။ဒုက္ခသည်တွေတောင်ကိုရီးယားနိုင်ငံအတွင်းကိုရောက်လာကြပြီးတဲ့အခါမှာတော့အစိုးရကဖွင့်ထားတဲ့နိုင်ငံခြားသားများထောက်ပံ့ရေးဌာနမှယာယီနေထိုင်ပြီးကိုရီးယားဘာသာစကားနဲ့လုပ်ငန်းခွင့်အထောက်အကူပြုသင်တန်း6လလောက်တက်ကြရမှာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရရဲ့မေတ္တာရခိုင်တောင်းဆိုမှုကြောင့်ရောက်လာကြတဲ့ဒုက္ခသည်တွေကိုသူတို့အနေနဲ့ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြကြောင်းကိုရီးယားနိုင်ငံကင်းရင်လူငယ်အစည်းအရုံးဥက္ကဋ္ဌဆောလာမျိုးသိန်းကရှင်းပြပါတယ်
။အဲ့အစီအစဉ်ခေါ်ရဲဟောကကျွန်တော်တို့ကိုကူညီတောင်းတယ်လေပတ်သက်စကားဆိုင်ရာအခုတော့ဒီမှာဒီရင်ရောက်တဲ့ဒီမှာကျွန်တော်တို့နှစ်ချနေတဲ့သူတွေရဲ့အတွေ့အကြုံတွေကျွန်တော်တို့ပြန်လည်ကူညီဖို့ပေါ့လေ။အဲ့လိုမျိုးအတွက်ကျွန်တော်တို့ကူညီတောင်းတယ်ကျွန်တော်တို့လည်းကျွန်တော်တို့ဒီမှာနေထိုင်ရင်းမလွဲမသွေကြုံတွေ့ရမယ်ကိစ္စကြုံနေတဲ့ပတ်သက်ပြီးကျွန်တော်အကူအညီပေးနေပါတယ်။အမှန်ကသူတို့ကိုရီးယားသူကအခုချိန်ကျတော့တော်တော်ကိုပြည့်ပြည့်စုံစုံလုပ်ပေးထားပါတယ်ခင်ဗျ။ဒါပေမဲ့လူပြောဆိုဆက်ဆက်ရောက်တဲ့လူတွေနဲ့ပြည့်တွေ့မှုကြောင့်တို့ကလည်းနည်းနည်းတော့ကန့်သက်ထားတယ
်။သုံးနှစ်စမ်းသပ်အစီအစဉ်အဖြစ်စတင်လှုပ်ဆောင်ခဲ့တဲ့ဒီအစီအစဉ်ကိုတက်တန်းထတိုးသင့်မတိုးသင့်ဆိုတာကိုတောင်ကိုရီးယားအစိုးရကပြန်လည်သုံးသပ်နေတယ်လို့သိရပါတယ်။အာရှတိုက်အတွင်းမှာတောင်ကိုရီးယားနိုင်ငံလိုပဲဒုက္ခသည်တွေရွှေပြောင်းအခြေချနေထိုင်ခွင့်ပြုခဲ့တဲ့တခြားနိုင်ငံကတော့ဂျပန်နိုင်ငံပဲဖြစ်ပါလေဂျပန်နိုင်ငံကဒုက္ခသည်တွေကို2010ခုနှစ်မှာစတင်လက်ခံခဲ့တာဖြစ်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကမြန်မာဒုက္ခသည်တချို့ဂျပန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ခဲ့ကြပါလေခင်ဗျ